အခုဆက်ပြီးအင်ကန်ကြောင့်ဆွေးနွေးခန်းကိုနားဆင်ရပါမယ်။2020ပြည်ရွေးကောက်ပွဲအတွက်စပြီးပြင်ဆင်နေကြပြီဖြစ်တာနဲ့မြောက်နိုင်ငံရေးပြောကပါတဲ့ရွေးချက်တမျိုးမျိုးနဲ့တရင်တူတရင်မှာလှုပ်ကြံတဲ့တွေဖန်တီးဖြန့်ဝေတာလည်းပြန်ပေါ်လာနေပြီဖြစ်ပါတယ်။တရင်တူတရင်မှာလှုပ်ကြံတဲ့တွေဟာတစ်ကမ္ဘာလုံးမှာရှိနေတာဖြစ်ပေမဲ့လည်းမြန်မာနိုင်ငံလိုဒီမိုကရေစီအပြောင်းအလဲဖော်ဆောင်နေတဲ့နိုင်ငံမျိုးတွေဘိုးဘီအန်ဒရယ်ကြီးလာပါတယ်။အခုလိုရွေးကောက်ပွဲကာလနီးကပ်လာချိန်မှာရွေးချက်ရှိရှိထုတ်လုပ်ဖြန့်ဝေလာတဲ့တရင်တူတရင်မှာလှုပ်ကြံတဲ့တွေကိုဘယ်လိုရင်ဆိုင်တိုက်ဖြတ်ကြပါမလဲ။အထူးသဖြင့်လူမှုဆက်သွယ်ရေးမီဒီယာကွန်ရက်တွေပေါ်မှာဖြန့်နေကြတဲ့ဒီလိုသတင်းမျိုးတွေကိုလူမှုဆက်သွယ်ရေးမီဒီယာအသုံးပြုသူတွေကိုယ်တိုင်ဘယ်လိုဂရုစိုက်ရှောင်ရှားနိုင်ပါသလဲ။အာဏာပိုင်တွေအပိုင်းကရောဘာတွေလုပ်သင့်ပါသလဲ။စာတော်တွေကိုအခုဆွေးနွေးကြမှာနားဆင်ရမှာပါ။မြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွဲဖက်တွင်မှု1ဦးမြင့်ကျော်စာနယ်ဇင်းဆရာဦးစီသူအောင်မြင့်တို့ပါဝင်ဆွေးနွေးထားကြပါခင်ဗျာ။โอเคဦးမြင့်ကျော်နဲ့ဦးစီသူအောင်မြင့်မင်္ဂလာပါခင်ဗျာ
မင်္ဂလာပါ
မင်္ဂလာပ
ါကျွန်တော်တို့ VOE ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဆွေးနွေးပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာဆိုတော့ကျွန်တော်ပထမဦးဆုံးစားလိုက်ချင်တာကဒီသတင်းတုသတင်းမားတွေအထူးသဖြင့်တော့ social media ပေါ်မှာဖြန့်တဲ့ကိစ္စပေါ့နော်တမင်လှုပ်ကြံပြီးတော့ရွေချင်တဲ့ဖြန့်တဲ့ကိစ္စကတကယ်ကတော့တောက်လျှောက်ရှိလာတာပါပဲကျွန်တော်တို့ဟိုအရင်တုန်းကလူမျိုးရေးဘာသာရေးအစွဲတွေပြင်းထန်တဲ့အချိန်တုန်းကလည်းပဲရှိတာပဲဒီနောက်ပိုင်းမှာလည်းကြိုကြားကြိုကြားဆိုလို့ရှိနေတာပဲဒါပေမဲ့အခုကတော့2020ရွေးကောက်ပွဲကာလနီးလာတယ်ဆိုတော့ဒီဥစ္စာကတကြောပြန်ပြီးတော့ပို့ပြီးတော့ပြောစရာဆိုစရာအခြေအနေရောက်လာတယ်လို့ကျွန်တော်ယူဆပါတယ်ဆိုတော့ပထမအဦးဆုံးကျွန်တော်သိချင်တာကကိုမြင့်ကျော်လက်ရှိအခြေအနေမှာဒီရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့ပေါ့နော်နိုင်ငံရေးအရာဟလာလှုပ်ကြံထားတဲ့ဖန်တီးထားတဲ့သတင်းတုသတင်းမားတွေဖြန့်နေတဲ့အခြေအနေကဘလောက်ဆိုးတဲ့အခြေအနေရှိနေတယ်လို့တွေ့ရတယ်ဗျအ
ခုကအစပဲရှိသေးတယ်လို့ကျွန်တော်ထင်တယ်လေအစပဲဆိုတော့ freedom media group ဆိုတဲ့ဒီအနီအောင် logo နဲ့ Facebook page ပေါ့နော်ဒီဟာက2019ရဲ့ဩဂုတ်လမှာထောင်ထားတယ်ဟိုသတင်းတွေတော့ကြိုကြာကြိုကြာတင်နေတယ်ဒါပေမဲ့အခုလပိုင်းတွေမှာဒီရွေးကောက်ပွဲကိုယ်စားလှယ်လောင်းတွေရွေးတာတို့စပြီးတခြားသောနိုင်ငံရေးနောက်ခံနေတဲ့ဒီလာမဲ့ရွေးကောက်ပွဲကိုဆက်နွယ်ပြီးတော့ဒီလိုမျိုးသတင်းမျိုးတွေတင်လာတာကဒီသတင်းပတ်ပိုင်းဒီလပိုင်းလေးမှာပို့ပြီးတော့လှုပ်လှုပ်ရှားရှားဖြစ်လာတာပေါ့နော်ဆိုတော့ဒီဟာကရှေ့ဆက်ပြီးတော့အရှိန်ညင်လာဖို့သူ့လိုပဲအလားတူဟာမျိုးတွေလည်းပေါ်လာဖို့အလားအလာရှိတယ်ပေါ့နော်ဆိုတော့ပုံမှန်အားဖြင့်တော့သတင်းသူသတင်းမှားတွေကဟို clip base လို့ခေါ်တဲ့စီးပွားရေးရဟုတ်လား clip နှိပ်တဲ့အခါမှာသူတို့လူရေများတဲ့အခါမှာသူတို့တခြားသောဝင်ငွေတွေရနိုင်တဲ့အဲ့လိုဟာမျိုးတွေကတော့ပုံမှန်ကာလတွေမှာအမြဲတမ်းရှိနေတယ်ပေါ့နော်သူများသတင်းတွေခိုးပြီးလောက်တာတော့ဟိုတစ်ခါလေလူစိတ်ဝင်စားဝင်စားအောင်ဟိုမူသားတဝက်တွေဟိုဒီနေလှုပ်ချံဖန်နေပြီးလှုပ်တာတော့အဲ့လိုမျိုးတွေရှိတယ်ပေါ့နော်အခုကတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နိုင်ငံရေးနဲ့ပတ်သက်တဲ့သတင်းသူသတင်းမှားတွေကတော့ဒါအခုကအစပြောလာပြီလို့ပြောရင်ပြောလို့ရတာပေါ့
ဟုတ်ကဲ့ကုစီသူရောဘယ်လောက်သတိထားမိနေပြီလဲ
ကျွန်တော်ကတော့ဟိုကျွန်တော်ဟိုစာမျက်နှာမှာဟိုတက်လာတဲ့ဟာတွေပေါ့လေအဲ့ဒီဥစ္စာတွေလောက်ပဲကြည်တော့ဟိုပွင့်လင်းပြောရင်ကျွန်တော်သိသတိမထားမိဘူးတချို့ဟိုဒီနေ့အမှားတွေဘာတွေကိုကြာတော့ဟိုသူတို့ဟိုဘာလဲသတိပေးတဲ့တကယ်ချင်းနေသတိပေးလို့ပို့ပေးလာတာတွေပါဒီအဲ့ဒီမှာတွေတော့ကျွန်တော်တွေ့တာပေါ့နော်အဲ့ဒါပေမဲ့ထင်ထင်ရှားရှားဆိုရင်တော့အဲပြီးခဲ့တဲ့သတင်းစာရှင်းပွဲမှာဒါဦးစောသေးသူပြောတာပေါ့သူပြောတယ်ဆိုတဲ့ဥစ္စာကဒါကတီတီချာချာတီတီချာချာနဲ့သူကပြောတာလေအဲ့ဒါမှာသိန်းထောင်ချီလောက်တောင်သုံးပြီးတော့မှ page တွေထောင်တယ်အဲ့ဒါမှာစာမျက်နှာတွေဖွင့်တယ်ပြီးတော့မှငွေလဲအဲ့လိုပေါ့နော်အများကြီးအကုန်ခံပြီးတော့မှသတင်းမှားတွေပါဒီကိုလုတ်တယ်ဆိုပြီးတော့မှသူကတီတီချာချာပြောတယ်ဆိုတော့ဟိုဒါကြီးကတော့ဒါသေချာချာရှိနေတယ်ဆိုတဲ့သဘောကတော့ဒါသိကြပါတယ
်ဟုတ်ကဲ့
ကျွန်တော်ဟိုဘာလဲသတိမထားမိတာတော့တပိုင်းပေါ့လေ
ဟုတ်ကဲ့အမှန်တိုင်းပြောရရင်တော့ကိုစီသူပြောသလိုပဲကျွန်တော်ဆိုလဲပဲကျွန်တော်ဆိုရှယ်မီဒီယာမှာကျွန်တော်ကြည့်ကျင်တဲ့ဟာတွေကိုပဲအရင်မြင်အောင်ကျွန်တော်ကလှုပ်ထားတာလေတေချာတဲ့ခိုင်မာတဲ့သတင်းထဏာတွေကသတင်းတွေလောက်ပဲကျွန်တော်ကြည့်ကျင်အောင်လှုပ်ထားတာဆိုတော့သတင်းတုသတင်းမှားတွေကကျွန်တော် Facebook မှာဆိုကျွန်တော်လည်းမမြင်ရဘူးဆိုတော့အဲ့ဒီလူမျိုးကာကွယ်ထားတယ်ဆိုရင်တော့ဒါသတင်းတုသတင်းမှားကကိုစီကိုရောက်မလာဘူးပေါ့နော်နောက်တစ်ခုကခုနကကိုစီသူပြောတဲ့အထက်မှာလည်းပါတယ်အခုကသတင်းတုသတင်းမှားကိုဖြန့်ယုံနေမဟုတ်ဘူးအဲ့ဒီဟာကိုလူတွေပိုရောက်အောင်ဝေပါပုံးလာတယ်ဆိုတော့ဒါကတော့ပိုပြီးတော့အန်ဒီရဲ့ကြီးလာတဲ့သဘောရှိတာပေါ့ကိုမြင့်ကျော
်ဟုတ်ပါတယ်အဲ့ဒီဟာကဒီလိုနိုင်ငံရေးချက်မတန်ရင် clip base လိုဟာမျိုးတွေမှာလည်းအဲ့ဒီဟာမျိုးကိုထောင်တဲ့သူတွေငွေရငွေကြီးအတွက်ရည်ရွယ်ပြီးလုပ်တဲ့ဟာတွေသူတို့တွေကကိုယ်တွေထက်ကိုပိုပြီးတော့ social media ရဲ့သဘောသဘာဝတွေကျွမ်းကျင်တယ် social media ရဲ့အလုပ်လုပ်ပုံတွေကိုယ်တွေထက်ပိုပြီးကျွမ်းကျင်တယ်။ဘာလဲဆိုတော့ဒါကသူတို့ရဲ့ဝင်ငွေရရရကြောင်းဟိုဘဝဖြစ်နေတာဟုတ်ဆိုလို့ကျွန်တော်သူတို့တွေကဟိုဆက်သွက်ပြောတဲ့သတင်းခိုးပြီးတော့လူတွေ sexy ဖြစ်အောင်ခေါင်းစဉ်တွေလူတွေကိုတခါလေကြီးလိုက်တယ်နဲ့မနှိပ်ပဲမနေနိုင်အောင်ခေါင်းစဉ်တွေပြောင်းပ ီးတော့ကိုရာရဲ့သတင်းတွေဒီခါလေးမှလွဲမှားတဲ့ဓာတ်ပုံတွေနဲ့တွဲပြီးတော့အဲ့လိုမျိုးလုပ်တဲ့လူတွေကသူ post ခုတည်းသူတင်တာမဟုတ်ဘူးသူတင်ပြီးအဲ့လိုမျိုး group တွေထဲမှာ live ဖြန့်တာ။သူတို့ကအဲ့ဒီသဘာဝတွေသူတို့ကြွမ်းကျင်နေတယ်။အဲ့ဒီနီးနဲ့သူတို့ကဒီ social media platform ကိုလူတွေအများကြီးသုံးရင်အဲ့ social media platform ကလည်းသူတို့ကိုပတ်စံပေးတာရှိတယ်။နောက်တစ်ခါ YouTube လိုဟာမျိုးနဲ့ပြန်ချိတ်ဆက်ဒီခါ YouTube မှာဟိုကြည့်တဲ့လူများရင် viewer များရင် subscribe များရင်ဒီခါ YouTube ကပတ်စံဝင်ငွေနဲ့လည်းရှိတယ်။အဲ့ဒါကတော့ဟိုငွေကြေးရွယ်ချက်နဲ့လုပ်ခဲ့ကြတာလေ။သူတို့ကဒီသဘာဝတွေသူတို့ကသိတယ်။အခုလည်းဒီနိုင်ငံကြီးရွယ်ချက်မှာလည်းအဲ့ဒီသဘာဝတွေကအဲ့လိုလူတွေကိုခိုင်းမယ်ဆိုရင်သူတို့ငွေတွေကကျွမ်းကျင်နေပြီသားပဲလို့ကျွန်တော်ထင်တယ်လေ
။ဟုတ်ကဲ့။ဆိုတော့ကိုစီတူဒီငွေကြေးကိစ္စတွေမဟုတ်ဘဲနဲ့အခုဟာမှာကတော့နိုင်ငံရေးရည်ရွယ်ချက်ပါပါတဲ့သဘောတွေတွေ့နေရတာပေါ့နိုင်ငံရေးရလာတစ်ဖက်ကိုထိုးနှက်ဖို့လာနိုင်ငံရေးရအသာစီးရဖို့ဆိုပြီးတော့နိုင်ငံရေးနောက်ခံရှိတဲ့လူတွေကပံ့ပိုးထားတဲ့မီဒီယာတွေလည်းရှိတယ်ဆိုပြီးတော့သတင်းတွေကထွက်ထားတဲ့အခါကျတော့ငွေကြေးရည်ရွယ်ချက်တစ်ခုတည်းဟုတ်တယ်လို့ကျွန်တော်တို့ပြောလို့မရတော့ဘူးပေါ့
ကြက်တေးကြတာပေါ့အခုတဦးစော်သေးပြောတဲ့စီမှာဆိုရင်အဲ့ဒါပွန့်ပွန့်လင်းလင်းပဲလေအဲ့ဒါငွေကြေးအတွက်မဟုတ်ဘူးသူအဖွဲ့အစည်းကြီးတခုလို့လဲသူအဲ့ဒါတွေပြောသွားတယ်ပြောသွားပြီးတော့မှနောက်သူပြောတဲ့ဥစ္စာကိုဆက်ဆက်ရင်ရွေးကောက်ပွဲနီးလာတော့ဆိုတဲ့စကားလုံးလဲပါတယ်ဆိုတဲ့ခါကျတော့အဲဒါကနိုင်ငံရေးရည်ရွယ်ချက်ပဲနောက်နိုင်ငံရေးရည်ရွယ်ချက်ဆိုတဲ့ဥစ္စာကလည်းနှမျိုးရှိတာပေါ့တမျိုးကတော့ကိုယ့်အဖွဲ့အစည်းကိုယ့်ဘက်ကပုံရိပ်ကိုကောင်းအောင်လုပ်တာတမျိုးရှိမယ်နောက်တမျိုးကတော့အခြားတစ်ဖက်ကိုပေါ့အခြားပြိုင်ဘက်ဖြစ်နိုင်တယ်သူတို့ကဆန့်ကျင်တဲ့အဖွဲ့အစည်းတွေပါတယ်ဖြစ်နိုင်တယ်အဲ့ဒါတွေကိုဟိုပုံရိပ်ကြဆင်းအောင်မမှန်မကန်လောက်တာတွေပါလေအဲ့လိုမျိုးတွေဟိုဆောင်ရွက်မယ်လို့အဲ့လိုပဲထင်ပါတယ
်ဟုတ်ကဲ့ဆိုတော့ဒီသတင်းတူသတင်းမှဖြန့်မယ်ရွေးချက်ငွေကြေးအရာပဲဖြစ်ဖြစ်နိုင်ငံရေးပျော်ကားနိုင်ပဲဖြစ်ဖြစ်နိုင်ငံရေးအရာထိုးနှက်ဖို့အသာစီးရဖို့ပဲဖြစ်ဖြစ်လောက်တာတွေကတော့အရင်ကလည်းရှိတာပဲအခုလည်းရှိမှာပဲနောက်လည်းရှိလာမှာပဲဆိုတော့ဒါတွေကကျွန်တော်တို့ကဟလာနားလေတဲ့လူတွေတက်ကြွတဲ့လူတွေစသည်အဖြစ်ကာကွယ်ရမယ်တားဆီးရမယ်တိုက်ခတ်ရမယ်ဆိုတော့ဒီနေရာမှာကျွန်တော်တွေးမိတာကဘာလဲဆိုတော့ပထမဦးဆုံးရေးကြီးတာကဒီ social media ကိုသုံးစွဲသူတွေရဲ့အခန်းကဏ္ဍကအဓိကပိုပြီးရေးကြီးတယ်လို့ကျွန်တော်တို့ရောက်တဲ့နေကျွန်တော်အဲ့လိုယူဆတယ်ဆိုတော့ကသုံးတဲ့လူကဒါကိုသတင်းတူသတင်းမှလှုပ်ကြံဖန်တီးထားတဲ့သတင်းဟုတ်မဟုတ်ဆိုတာစမ်းစစ်ပြီးတော့မှကြည့်မယ်ရှုမယ်ဖြန့်ဝေမယ်ဆိုရင်ဒီနေရာမှာရင်ရက်သွားနိုင်တာပေါ့ကိုမြင့်ကျော်ဘယ်လိုသဘောရလဲအ
ဲ့ဒါ။ဟုတ်မှန်ပါတယ်ဘာလို့လဲဆိုတော့သတင်းတူသတင်းမှဟုတ်လားမူသားတဝက်နဲ့ဟိုလှုပ်ကြံဖန်တီးတဲ့သတင်းပဲဖြစ်ဖြစ်တရားရုံးနှုံးလှုပ်ကြံဖန်တီးတဲ့သတင်းပဲဖြစ်အဲ့ဒါတွေကိုဟိုကာကွယ်ဖို့အဲ့ဒါတွေကိုတံပြန်ဖို့ဆိုတဲ့နာမှာနီလန်နှစ်ခုရှိတော့တစ်ခုကတော့ပညာပေးတာပေါ့နော်ဒီသုံးဆွဲသူတွေအသိပညာမြင့်နေတဲ့အချိန်မှာအသိပညာဆိုတာဒီဟာနဲ့ပတ်သက်လို့ဘုသူဒ္ဓမြင့်နေတဲ့အသိပညာနားလည်မှုမြင့်နေတဲ့အချိန်မှာဒီဟာတွေကထိရောက်မှာမဟုတ်တော့ဘူးပေါ့နော်ဆိုတော့အဲ့ဒါနီလန်တစ်ခုအဲ့ဒါကတော့ရေရှည်နေနဲ့လှုပ်ဆောင်တဲ့နီလန်ပေါ့နော်နောက်နီလန်တစ်ခုကတော့ရေဒိုနီလန်ပေါ့နောက်တစ်ခုရေဒိုနီလန်ကတော့အဲ့ဒီလို site တွေကိုခြားဖွေပေါ်ထုတ်ပြီးပိတ်တာတို့တချို့တော့သိုးွားတဲ့ဟာတွေလူမှုတိုင်းဝိုင်းကိုအန္တရာယ်ဖြစ်စေနိုင်တဲ့ဟုတ်လားတည်ငြိမ်မှုကိုတောင်ထိခိုက်စေနိုင်တဲ့ဟာမျိုးအကြမ်းဖက်ဖို့တို့စသဖြင့်အဲ့လိုလှုပ်ဆော်တဲ့ဟာတွေတော့ဥရီနဲ့အေးယူတာပေါ်ထုတ်ပြီးဥရီနဲ့အေးယူတာပေါ့နော်အဲ့လိုနီလန်းနှမျိုးနဲ့ရှိတယ်ရေရှည်မှာဆိုရင်တော့ဒီအသိပညာပေးတဲ့ဟာနဲ့လူတွေရဲ့ရေချိန်မြင့်လာတဲ့နီလန်းမျိုးနဲ့ဒါရေရှည်နေနဲ့တော့အဲ့ဒီနီလန်းအချက်မှတ်ထားဖို့လိုတော့နော်
ဆိုတော့နီလန်းပေါင်းစုံတော့လိုရမှာပဲဒါတွေကိုတိုက်ဖြတ်ဖို့အတွက်သူကပျောက်သွားစရာတော့အကြောင်းမရှိဘူးဘာလို့လဲဆိုတော့ဒီလုံးချင်တဲ့လူကတော့အပေါက်ရှာပြီးတော့လုံမှာပဲကျွန်တော်တို့မြန်မာနိုင်ငံကဟာလာမီဒီယာတနည်းမှာဒီအင်တာနက်ဆိုတာပွင့်လာတဲ့ social media တွေသုံးလာတဲ့မြန်မာလူထုကြားထဲမှာကျွန်တော်တို့ပြောကြရင်တော့ဒီ digital literacy ပေါ့ဒီ online အသုံးပြုမှုနဲ့ပတ်သက်တဲ့အသိတုတာကလုံလုံလောက်လောက်မရှိဘူးဒါမြန်မာနိုင်ငံလိုမီဒီယာတနည်းမှာစားတဲ့နိုင်ငံမျိုးတော့မဟုတ်ဘူး American လိုတကယ်တိုးတက်ပါတဲ့ဒါတောက်လျှောက်သုံးလာတဲ့နှစ်ပေါင်းများစွာရှိနေပါတယ်ဆိုတဲ့နိုင်ငံမျိုးမှာတော့မှပြောရရင်တော့ဒီonline အသုံးပြုမှုနဲ့ပတ်သက်တဲ့အတိတုဒ္ဒမရှိတဲ့လူတွေအများကြီးရှိနေသေးတာတခြားကျွန်တော်တို့အင်ဂျင်နီယာနိုင်ငံတွေမှာလည်းပဲရှိတယ်ဆိုတော့ဒီဟာကအန်ဒီယေကတော့တိတ်ကိုကြီးတဲ့ကိစ္စဆိုတော့ကိုစီတူရေလူတွေကိုအသိပညာပေးဖို့အတွက်ခုနကိုမြင့်ကျော်ပြောတဲ့အထက်မှာပါတယ်လို့ပဲအကောင်းဆုံးဘယ်လိုလုပ်ကြရင်ကောင်းမလဲ
အဲ့ဒီဥစ္စာကတော့ဟိုရေရှည်မှာကျွန်တော်တို့ကတော့ဟိုတော့ဆိုစဉ်းစားတာပေါ့နော်လူတွေရဲ့ဒီပညာရေးရည်ချိန်တွေယဉ်ကျေးမှုရည်ချိန်တွေမြင့်နေတယ်ဆိုရင်ဒီဥစ္စာကိုပါလေအထိုက်လျောက်တားဆီးနိုင်မယ်ပါညာဒါပေမဲ့တခုတော့ခက်တာကကျွန်တော်တို့ကကိုကျော်သိန်းပြောတဲ့နေရာမှာပါတယ်လေဖွံ့ဖြိုးပြီးနိုင်ငံတွေဖြစ်စေပြည်နိုင်ငံမှာဖြစ်စေအဲ့ဒါကဘာဒီကျွန်တော်တို့တွေ့ရလဲဆိုတော့ဥပမာကျွန်တော်ဘာဒီသတိထားမိတယ်လဲဆိုတော့ဥပမာကျွန်တော်ရဲ့ဆောင်းပါးတစ်ပုဒ်တင်လိုက်တာပေါ့ post တစ်ခုတင်လိုက်တယ်တင်လိုက်တဲ့ခါကျတော့ကျွန်တော်အဲ့ဒီမှာသတိပြုမိတာတခုကကျွန်တော်ဆောင်းပါးကိုဖတ်မယ်ဆိုရင်သဘောတခုက6မိနစ်လောက်ကြာမယ်8မိနစ်လောက်ကြာမယ်ပေါ့နော်တခါကြကျရင်ကျွန်တော်စောင့်ကြည့်နေခဲ့ဘူးတယ်ဟိုအရင်တော့ကပေါ့အဲ့ဒါစက္ကန့်ပိုင်းလောက်အတွင်းမှာပဲ အမဘာကြီးလာလဲဆိုတော့ဥမာကြိုက်တယ်ဆိုရင်ချက်ချင်းကိုလိုက်ပေးလိုက်တာမျိုးသူကြိုက်ဘူးဆိုချက်ချင်းကိုစာအုပ်လဲကျွန်တော်ထင်တယ်အဲ့ဒီအချိန်လောက်ဆိုသူဘယ်လိုမှဖတ်ရအောင်မှာမဟုတ်ဘူးချက်ချင်းပဲအဲ့ဒါဆဲလိုက်တာမျိုးပါမျိုးအဲ့လိုတွေကနေရာအနှံ့ပြားတွေမှာဟိုတွေ့ရတယ်တွေ့ရတဲ့ခါကျတော့ဟိုဒါတွေကခုနတော့လို့စဉ်းစားဆင်ခြင်ပြီးတော့မှတုံ့ပြန်တာမျိုးဒီထက်ကိုအများသောအဖြစ်ကတော့အာဒါဆိုရင်တော့ဆဲလိုက်မှာပဲဒီလိုမျိုးစာကြောင်းလေးတစ်ခုမြင်ရင်တော့ထောက်ခံလိုက်မှာပဲအာဒီလိုလှုပ်လိုက်မှာပဲဆိုတဲ့ဟာကြီးကပို့ပြီးတော့လွှမ်းမိုးနေတယ်လွှမ်းမိုးနေတဲ့ခါကျတော့ဟိုဒါကြီးဟိုမဖြစ်အောင်ဒါလှုပ်ဖို့ဆိုရင်တော့ခုနကတော့ပြောသလိုဟိုလူတွေကိုအသိဉာဏ်ရှိအောင်လှုပ်ပေးတာကတော့တပိုင်းပေါ့နော်ဒါပေမဲ့ဥပဒေအရတော့လိုအပ်တဲ့နေရာတွေမှာအကုန်လုံးလုပ်ပေးဖို့လိုတယ်အခုဆိုရင်ဒါရွေးကောက်ပွဲတွေပါဆိုရင်တော့တစ်ဖက်ကရွေးကောက်ပွဲကော်မရှင်တို့ပါလို့ဒါနဲ့သက်ဆိုင်တဲ့လူတွေကနေပြီးတော့မှဟိုကြက်မှတ်တာတွေပါဒါတွေလုပ်ပေးရင်တော့ရမယ်လို့ထင်ပါတယ်နေပဲဘောက်ဆိုကလုပ်ရမှာနောက် cyber crime လိုမျိုးဟာတွေကိုဆိုရင်လည်းဒါသေချာဥပဒေရေးဆွဲပြီးတော့ဒါတားဆီးကာကွယ်မှဒါရမှာလေ
ဟုတ်ကဲ့ဆိုတော့ကိုမင်းကျော်ကြီးကျွန်တော်သတိထားမိတာရှိပါတယ်ဒီဥမာ social media ပေါ်မှာတရင်တူတရင်မှားလားလောက်ကြံတရင်လားဖန်တီးတရင်လားဟာလားငโกတရင်အမှန်ကိုမှပြန်ပြီးတော့ဟာလားပြုတ်ပြင်ပြီးတော့လှုပ်ထားတဲ့တရင်လားဆိုတော့ဆန်းစစ်ပုတ်တဲ့နီလန်းတွေရှိတယ်အဲဒီနီလန်းတွေကိုကျွန်တော်တို့ကုလသမဂ္ဂအဖွဲ့အစည်းတွေအားလည်းဖြန့်ထားတာရှိတယ်တရင်မီဒီယာလွတ်လပ်ခွင့်ဆိုင်ရာလုပ်တဲ့အဖွဲ့အစည်းတွေအားလည်းဖြန့်ထားတာရှိတယ်လူတွေအနေနဲ့ကိုယ်တိုင်တရင်တူလားတရင်မှားလားလောက်ကြံတရင်လားတရင်အမှန်လားဆိုတော့ဆန်းစစ်တဲ့နီလန်းတွေဥပမာအလွယ်ဆုံးဆိုရင်ရုပ်တရက်ပြောရမယ်ဆိုရင်ကျွန်တော်တို့ဒီတရင်ကဘယ်ကလာတယ်လဲသူ့ရဲ့ source ကိုစာကြည့်တာမျိုးပေါ့နော်ဆိုတော့ဒါမျိုးတွေကိုဒီလိုဆန်းစစ်တဲ့နီလန်းတွေကိုသတင်းမီဒီယာတွေတော့လည်းကောင်းအဖွဲ့အစည်းတွေတော့လည်းကောင်းပို့ပြီးတော့ကြဲကြဲပြန့်ပြန့်လောက်ကြရင်မကောင်းဘူးလားကိုမင်းကျော
်ဟုတ်ကောင်းပါတယ်အခုတော့ဒီမြန်မာနိုင်ငံသတင်းမီဒီယာတိုက်ကြီးကလည်းတချို့အဲ့ဒီဟာမျိုးတွေကိုသူတို့ရဲ့ session ပေါ့နော်ဒီ jargon နဲ့ပြောနေတဲ့ fact checking လို့ပြောတာပေါ့နော်အချက်လက်စစ်ဆေးတဲ့အဲ့လိုမျိုးဟိုကန္တာလိုမျိုးအဲ့လိုမျိုးတီးကြတောင်းပြီးတဲ့သူမျိုးနဲ့ fact checking လုပ်ရင်တကယ်တော့ဟိုသတင်းမီဒီယာ journalism ရဲ့အနှစ်သာရ verification လို့ပြောတယ်အတည်ပြုစစ်ဆေးတယ်ဆိုတော့ဟာလေတနည်းအားဖြင့်ပြောရင် fact checking ပဲပေါ့နော်ဟိုသို့တော့အခုသတင်းသမားကိုယ်တိုင်လည်းဟို fact checking လုပ်ဖို့လိုတယ်လို့ဟိုတူးချင်းဟိုဒီမီဒီယာကိုတုံးဆွဲတဲ့သူကိုယ်တိုင်မီဒီယာကိုဖတ်နေတဲ့သူတွေကြည့်နေတဲ့သူတွေကိုယ်တိုင်လည်း fact checking လုပ်လို့ရတဲ့နည်းလမ်းတွေမျိုးကိုပညာပေးကြတာပေါ့နော်ဆိုတော့တူးချင်းလည်းစိတ်ဝင်စားရင်အဲ့လိုမျိုးတွေ fact checking လို့မျိုးလုပ်လို့ရတယ်အော်နောက်တော့သတင်းမီဒီယာတိုက်တွေကလည်း expert checking လို့မျိုးသတင်းတောက်လို့မျိုးအဲ့လိုမျိုးတာဝန်တီးခြားတာဝန်ပေးရတဲ့လူမျိုးနဲ့ဒီသတင်းမီဒီယာမှာ social media မှာတက်နေတဲ့အဲ့လိုသတင်းမျိုးတွေကိုစောင့်ကြည့်ပြီးတော့ fact checking လုပ်တဲ့ဟာမျိုးကလည်းတကယ်တော့ဒီနေ့လိုကာလမျိုးမှာဟိုလိုအပ်နေပြီပေါ့နော်ဘယ်မီဒီယာမဆိုအဲ့ဒီလိုကဏ္ဍမျိုးတော့ဟိုကိုယ့်ရဲ့သတင်းတိုက်မှာဟိုထည့်သွင်းထားပြီးတော့စောင့်ကြည့်တာလှုပ်ဆောင်တာမျိုးပြည်သက်ကိုသိပေးတာမျိုးလုပ်တင်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ကိုစီသူဒီနေ့မှာကျွန်တော်နောက်ခုတွေးမိတာကဥပမာသတင်းမှာဖြန့်နေပေါ့ဗျာဤကလေးရကဥသောထီတို့ပြောသလိုမျိုးဒီဟိုယာရူအစ်တခံထားတဲ့ကိစ္စတို့နောက်တစ်ခါကျွန်တော်တို့ဒီနေပြည်တော်မှာအစိုးရထိတ်တန်းတာဝန်ရှိတဲ့လူတွေကိုမြေခွက်တူမြေခွက်ပေးတဲ့ကိစ္စတို့ဒီနေ့တွေမှာအချက်လက်အမှန်တွေနဲ့အမှားတွေနဲ့ဟလာရောထွေးပြီးတော့သတင်းတွေဖြန့်ကြတယ်တင်ကြတယ်ဆိုတော့အဲ့ဒီလိုအခြေအနေမျိုးရောက်လာပြီဆိုရင်တာဝန်ရှိတဲ့လူတွေဘက်ကချက်ချင်းသတင်းမှန်ထုတ်ပြန်ပေးဖို့ကရောဘယ်လောက်ထိအရေးကြီးကြလဲကိုစီသူ
အဲ့ဒါကတော့အရေးကြီးဆုံးပဲလေတကယ်တကယ်ကြတော့ခုနကတော့အဖြစ်အပျက်ကိုပြန်ကြည့်ရင်ဥမာမြေခွက်ကိစ္စကိုကြည့်တယ်ဆိုရင်သတင်းတွေကထွက်လာတယ်ထွက်လာတဲ့အခါကျတော့ကျွန်တော်တို့ဆိုရင်ဟိုတွေ့တယ်တွေ့ပေမဲ့ဒါအတီမပြုတ်နိုင်ဘူးဆိုတာသိတော့ကျွန်တော်ဆိုရင်လည်းမယုံဘူးပေါ့နော်ဒီတိုင်းပဲထားတယ်ထားပြီးတော့မှနောက်သတင်းစာရှင်းလင်းပွဲအဲ့ဒီကာလမှာဆိုတရက်ချားလောက်ရှိနေတယ်ဝန်ကြီးဌာနပေါင်းစုံကလုပ်တယ်တချို့ရက်တွေမှာဆို3ခု6ရက်ဆို1ခုပေါ့နော်အဲ့ဒီမှာသတင်းတောက်တွေတာဝန်ကြည့်ပါတယ်နေပြီးတော့မှသူတို့အကုန်လုံးမေးကြတယ်သက်ဆိုင်ရဲ့သက်ဆိုင်မဲ့ထင်တဲ့အဲ့ဒီဌာနတွေအကုန်မေးတယ်ဒါပေမဲ့မေးသမျှဌာနတွေအကုန်လုံးကဒီရမဖြစ်ဘူးတချို့ဆိုရင်အဲ့ဒါမရှိဘူးလို့လို့တော့မှသူတို့ညင်းတာတွေရှိတယ်အဲ့ဒါအဲနောက်ဆုံးကြတော့မှမဖြစ်နိုင်တော့မှဥစော်ထေးကထွက်ပြီးတော့မှတိတိကျကျနဲ့သူကပြောတယ်ပြောတဲ့ခါကျတော့လေသူကဟိုသတင်းမှဖြန့်တဲ့လူတွေကိုအပြစ်ပုံချပြီးတော့ပြောတယ်ဒါချက်ကားပြီးတော့ပြောတာပေါ့တကယ်အဖြစ်မှန်တော့ဟုတ်ပါတယ်ဆိုတော့တကယ်အဖြစ်ပြဿနာအရင်းကဟိုချက်ကားတာပြဿနာအရင်းကမဟုတ်ဘူး
ဟုတ်တယ
်ဒီမှာထွက်လာသတင်းထွက်လာပြီးဆိုကြတဲ့ကမြန်မြန်ဆန်ဆန်နဲ့ဒါသတင်းကိုထုတ်ပြန်ပေးလိုက်ရင်သို့မဟုတ်မလုတ်ခင်ကတည်းကဒီဥစ္စာကိုလျှို့ဝှက်ဖုံးကွယ်ထားတာမလုတ်ပဲနဲ့ရိုးရိုးရှင်းရှင်းနဲ့ပေါ့နော်ပွင့်လင်းမြင်သာနဲ့လုတ်ထားလို့ဆိုဒီပြဿနာပေါ်လာစရာမရှိဘူးအဲ့တော့အစိုးရဘက်ပိုင်းကတော့မြန်မြန်ဆန်ဆန်သတင်းတွေထုတ်ပြန်တဲ့ဟာအပေါ်မှာပဲမူတည်မယ်လို့ကျွန်တော်ထင်ပါတယ်
ဆိုတော့ကိုမြင့်ကျော်တို့ဒီသတင်းမီဒီယာကောင်စီအနေနဲ့ရောကျွန်တော်ကဒီနေရာမှာခုနဟဲ့လားအစောပိုင်းလည်းပြောသွားတဲ့အချိန်မှာပါတယ်ကျွန်တော်တို့သတင်းဟိုဆိုရှယ်မီဒီယာကိုပဲဖြစ်ဖြစ်သတင်းကိုပဲဖြစ်ဖြစ်တကယ်အသုံးပြုသူပေါ့နော်တကယ်ကြီးတဲ့လူရှုတဲ့လူဖတ်တဲ့လူပရိသတ်ကနေပြီးတော့ကိုယ်တိုင်ဆန်းစစ်ဖို့ကပထမဦးဆုံးတစ်ချက်ဒါပေမဲ့ဒီနေရာမှာဟလာဥပဒေနဲ့ထိန်းချုပ်ပေးတာလည်းပဲရှိရမယ်တခါအဖွဲ့အစည်းတွေရဲ့အခန်းကဏ္ဍလည်းပဲရှိရမယ်အားလုံးပေါင်းစုံပါဖို့လိုတယ်ဆိုတော့ ဟိုလာတရင်မီဒီယာကောင်စီလိုအဖွဲ့အစည်းမျိုးတွေအနေနဲ့ရောကွန်ပျူတာဒါမျိုးတွေနဲ့ပတ်သက်လို့ဘာလို့လုပ်ဖို့စဉ်းစားထားတာမျိုးတွေရောရှိလဲ
။အင်းကျွန်တော်တို့ဒီဟာကိုသတိပြုမိတာဟို2018အစပိုင်းကတည်းကပေါ့နော်ဒီ social media platform ပေါ်မှာအဲ့လိုသတင်းမှားတွေဘာတွေကိုစောင့်ကြည့်မယ်ပြီးတော့ထုတ်ပြန်မယ်ဆိုတဲ့ဟာမျိုးပြီးခဲ့တဲ့ကောင်စီရဲ့တက်တမ်းမှာတွေကဟိုစိတ်ကူးပြီးတော့ဟိုပြင်ဆင်ဆွေးနွေးခဲ့ကြတယ်တိုးတော့အဲ့ဒီမှာကောင်စီတက်တမ်းကုန်ကန်ကြီးရဲ့နောက်ကအဲ့ဒီကောင်စီနောက်ကောင်စီပြန်ရွေးကောက်တာနဲ့ဗာနဲ့အကောင့်တွေမဖော်ပြဖို့ပေါ့နော်အခုဒီဘက်ကောင်စီတက်တမ်းမှာ2019မှာအစပိုင်းကတည်းကအဲ့ဒါတွေကိုထုတ်ပြန်ဖို့ပေါ့နော်ကောင်စီကတကယ်တမ်းကျတော့law enforcement ဖွဲ့စည်းတော့မဟုတ်ဘူးကောင်စီရဲ့တဘာဝဟို asset regulatory ဆိုတော့ကို media လောကကိုကို့အကူထိန်းချောင်းကြံ့မှတ်ထိန်းချောင်းဖို့ဆိုတဲ့သဘောပဲဆိုတော့ကျွန်တော်တို့ကတော့လူအများသိအောင်ထုတ်ပြန်ပြီးတော့ဒီဟာကို blacklist ထည့်တယ်ဒီလိုမျိုးသတင်းမှားတွေသတင်းတုတွေသတင်းခိုးတဲ့ site တွေကို blacklist ထဲမှာအများသိအောင်ထုတ်ပြန်ပြီးတယ်အဲ့ဒါကတော့ကျွန်တော်တို့လုပ်ပိုင်ခွင့်ရှိတဲ့အတိုင်းတာပေါ့နော
်
ဆိုတော့အဲ့ဒါပြီးခဲ့တဲ့နှစ်အစပိုင်းကတည်းကစပြီးတော့လုပ်ခဲ့တယ်အဲ့ဒီမှာ facebook page ရော website ရောပေါ့နော်အဲ့ဒီမှာလေခိုးယူပြီးတော့ပြန်သူတို့ရဲ့စီးပွားရေးအတွက်ပြန်ဖြန့်နေတဲ့ဟာရောနောက်တစ်ခါသတင်းမှားတွေနဲ့လူလူကိုအဲ့လိုမျိုးရွေချက်တစ်ခုနဲ့လှည့်ပြပြီးလုပ်နေတဲ့သူတွေရောအဲ့ဒီ site တွေကိုကျွန်တော်တို့ကအခုအထိဆိုရင်3ချိန်လောက်ထုတ်ပြန်ပြီပေါ့နော်သတင်းတရားကြောင့်ထုတ်ပြန်ပြီအဲ့ဒီဟာကဖြစ်နေတဲ့ပြဿနာနဲ့ဆိုင်တော့ဟိုတကယ်ချုပ်ငိမ့်သွားလောက်အောင်တော့ကျွန်တော်တို့လည်းမတတ်နိုင်သို့တော့ဒီဟာကလောရမယ့်ဟိုလှုပ်ဆောင်မှုတစ်ခုကိုစာလုပ်တာရယ်နောက်တစ်ခါအတိုင်းတာတစ်ခုတည်းလူလူကနှိုးချမှုအသည့်နဲ့တတိရှိသွားတယ်ဆိုရင်တော့သူတို့တတိပြုမြင်သတင်းဌာနလို့သတင်းထူးသတင်းဦးလို့ဘာသတင်းစုံညာသတင်းစုံတို့နာမည်ခန္ဓာနိုင်အဲ့ဒါတွေကသတင်းဌာနမဟုတ်ဘူးဆိုတဲ့ဟာမျိုးသူတို့သိသွားရင်တော့ဒီဟာအတိုင်းအတာတစ်ခုထိတည်ရောက်မှုရှိတယ်လို့ကျွန်တော်တို့ပြောရမှာပေါ့နော
်
တကယ်တမ်းအဲ့ဒီ site တွေကို page ပို့လို့အဲ့ဒီ site တွေကိုဖော်ထုတ်ဖို့ကြတော့ကျွန်တော်တို့မှလည်းဉာဏ်ပညာမရှိဘူးဒါကတော့ဟိုအစိုးရအနေနဲ့လှုပ်တင်လှုပ်ထိုက်တဲ့အတိုင်းအတာထိပေါ့နော်အလွန်ကျွံမဆိုင်ပဲနဲ့ဟိုရောချိတ်တာမျိုးလည်းမလှုပ်တင်လို့ကျွန်တော်ထင်တယ်သတင်းဌာန website တွေပါပိတ်လိုက်တာမျိုးဆက်သွယ်ညံ့ညံ့မှုအဲ့ဒါမျိုးတွေကရောချိတ်တဲ့သဘောတွေဖြစ်နေတာ
တကယ်တမ်းကျတော့
စောစောဟာမျိုးတွေလှုပ်တင်တယ်လို့ကျွန်တော်ထင်ပါတယ်
ဒါကတော့အစိုးရတစ်ပိုင်းပဲတစ်ပိုင်းကလည်းပဲတကယ်ကိုဟဲ့လားဟိုတကယ်အတူလှုပ်နေတဲ့တကယ်ဖန်တီးနေတဲ့လှုပ်ကြံနေတဲ့ဟာတွေကိုပိတ်တာကတစ်ပိုင်းအဲ့ဒီမှာရောပြီးတော့မှဟဲ့လားတကယ်အစ်စ်မှန်သတင်းဌာနတွေကိုပိတ်ချင်လို့ရောပြီးတော့ပိတ်တာမျိုးကလည်းပဲမဖြစ်ဖို့လို့တော့ဒီဥစ္စာကပြောရရင်တော့အတော်တစ်ဖက်ရှိတဲ့ဓာတ်လို့တော့ပြောရမလားမပြောနိုင်ပါဘူးကိုစစ်သူနောက်တစ်ခုကကျွန်တော်အံ့ဩတာတစ်ခုကဒီလုံးကျန်ထားတဲ့သတင်းတွေကိုတင်တဲ့စီကနေပြီးတော့သတင်းမီဒီယာအစ်စ်တွေကိုယ်တိုင်ကယူပြီးတော့သတင်းတွေပြန်ရေးတယ်ဆိုပြီးတော့လုပ်တယ်ဆိုတော့ဒါသတင်းမီဒီယာတွေကိုယ်တိုင်ကကိုကဒီနေရာမှာအားနည်းချက်ရှိနေပြီကိုစစ်သူဒီနေရာအဒီပေါ်မှာကိုစစ်သူဘယ်လိုပြောရမလဲ
အဲအဲ့ဒီဥစ္စာကဟိုခုနကတော့ကျွန်တော်ပြောချင်တဲ့ဟာပဲဘာလဲဆိုတော့ကျွန်တော်တို့ဆိုရင်လည်းအဲ့ဒါပြောနေတာဟိုကြာပြီပေါ့နော်မြန်မာနိုင်ငံအနေနဲ့ကြည့်လိုက်ရင်2012မှာကျွန်တော်တို့ဒီမှာစင်ဆာလွတ်သွားတယ်ဆိုတော့ဟိုသတင်းမီဒီယာရဲ့သက်တမ်းဆိုရင်လည်းပုံနှိပ်ပါဝင်အကုန်လုံးကဟို၈နှစ်လောက်ပဲရှိတယ်ဆိုတော့၈နှစ်လောက်ပဲရှိတဲ့ခါကျတော့သတင်းတောက်တွေရောဗာတွေရောအကုန်လုံးဒီမီဒီယာဖွံ့ဖြိုးတိုးတက်မှုကအတော်လေးကိုနှိပ်ကြတယ်နှိပ်ကြတဲ့ခါကျတော့အထူးသဖြင့်ဟိုအများကြီးတော့ကျွန်တော်ဟိုမပြောလို့ပါဘူးဤပညာဆိုင်ရာတွေဗာတွေနားလည်ဖို့လို့ပါအဲ့ဒါခဏထားပြီးတော့ဒီကအကြဆုံးဖြစ်တဲ့သတင်းမီဒီယာကျင့်ဝတ်ပေါ့နော်အဲ့ဒီဥစ္စာတွေလိုက်နာဖို့အတွက်ကိုဟိုကနတော့အလိုဟိုပါလေစင်ကြားပြီးတာစီစော်လှုံ့ဆော်ပြီးတာပြောမှမှားတယ်ဆိုရင်လည်းကျင်းဝချိုးဖောက်တာဒီသို့မဟုတ်ကျင်းဝကျိုးပေါက်သွားတာတွေကိုဝေဖန်တာတွေလည်းတော်တော်ကိုနေပါတယ်ဘယ်အဖွဲ့စည်းရမှလည်းမလုပ်ဘူးဘာဖြစ်လို့လဲဆိုတော့ဟိုတဖွဲ့ကိုပါလေမီဒီယာချင်းချင်းပြောတယ်ဆိုရင်အမုန်းပွားမယ်လို့အဲ့လိုထင်ကြပြီးတော့မလုပ်ကြတာအဲ့တော့ဟိုပြီးခဲ့တဲ့အခုဒီနောက်ဆုံးဖြစ်သွားတဲ့အခေါက်ဆိုရင်လည်းတော်တော်ကိုရုပ်ဆိုးတယ
်အဲ့ဒ
ီဦးစော်ထီးပြောရလောက်တဲ့စီလေဘာလို့ဆိုတော့အဲ့ဒီမီဒီယာကြီးတစ်ခုကသတင်းမှားတာဆိုရင်ကျွန်တော်ကကြည့်လိုက်တယ်သတင်းကတိုးတူလေးပဲသူတို့လေးမှရေးထားတာ၄ချက်လောက်ရှိတယ်အဲ့မှာ၃ချက်လောက်ကမှားတယ်ဒီမှားတာကလည်းဘယ်လိုမှားလဲဆိုတော့ဘာမှဘသူမှမမေးဘဲနဲ့ကိုဘယ်ဟာမှကို confirm မလုပ်ဘဲနဲ့ကိုမှားတယ်နောက်ပြီးတော့မှအချက်လက်ကိုပေါ့နော်အချက်လက်ကိုလည်းတခါ confirm ပြန်မလုပ်ဘဲနဲ့စာအုပ်ထဲမှာပြန်မကြည့်ဘဲနဲ့ပြန်မရှာဘဲနဲ့လည်းမှားတယ်အဲ့ဒီပြဿနာကပိုကြီးတယ
်
ဒါကြောင့်ခုနတော့လို့သတင်းအမှားတွေသတင်းအတုရောင်တွေဘာတွေလုတ်တယ်ဆိုတာကိုခဏထားဦးနိုင်ငံတကာမှာလူမျိုးဟုတ်ပြီကျွန်တော်တို့ကစစ်ဆေးတော့မယ်ဘယ်မီဒီယာနဲ့ကျွန်တော်တို့ကစစ်ဆေးမလဲဒီသတင်းတစ်ပုဒ်ကိုအဲအဲ့တော့သတင်းမီဒီယာကြီးတွေကိုယ်တိုင်ကိုကတချို့မီဒီယာတွေဆိုရင်ပြောတာရှိတယ်ဥပမာအခုဒီနာမည်ကြီးပုံနှိပ်မီဒီယာတစ်ခုဆိုရင်လွန်ခဲ့တဲ့နှစ်တွေတုန်းကကျွန်တော်ကအဲ့ဒီကိစ္စတွေပြောတယ်သူကပြောတယ်ကျင်းဖို့ကအရေးမကြီးပါဘူးတဲ့ပါညာအဲ့တလောက်ထိကိုပေါ်ပေါ်တင်တင်ပြောတာတွေရှိတယ်ဆိုတော့ကျွန်တော်တို့စီမှာဒီလိုအဆင့်တန်းမရှိတဲ့အခြေအနေမျိုးဖြစ်နေတာကတော့အဲ့ဒါအများကြီးမြင့်တင်ပေးဖို့လိုတယ်အဲ့လိုလိုမြင့်တင်ပေးဖို့ဆိုတာကဟိုသက်ဆိုင်တဲ့မီဒီယာအဖွဲ့အစည်းတွေရောအစိုးရမှာပါတာဝန်ရှိတယ်
ဟုတ်တယ်ဟုတ်တယ်
ဒီလိုလဲဆိုတော့အစိုးရကသူဒီလိုမျိုးဟိုအဆင့်တန်းမရှိတဲ့မီဒီယာတွေနဲ့သူဆက်သွားမယ်ဆိုရင်သူ့အတွက်လည်းမကောင်းဘူးတိုင်းပြည်အတွက်လည်းမကောင်းဘူးဒီဥစ္စာ
ပိုဆိုးလာဖို့ပဲရှိတယ်ဆိုတော့ကျွန်တော်တို့ဒီနေရာမှာနောက်ဆုံးအချုပ်အနေနဲ့ပေါ့နော်တာဝန်ရှိတဲ့လူတွေအပိုင်းအာဏာအရအရေးယူလုံဆောင်နေတဲ့လူတွေအပိုင်းကိုနောက်ဆုံးအချုပ်အနေနဲ့ကျွန်တော်အလေးထားပြီးတော့ပြောစေချင်တယ်ကိုမြင့်ကျော်ကြီးတာဝန်ရှိတဲ့လူတွေအပိုင်းနေတဲ့ကကခုနလို ဟလာတကယ်ကျူးလို့နဲ့ကိစ္စတွေကိုအရေးယူတာအပြင်ကိုမဆိုင်တဲ့ဟလာစစ်မှန်တဲ့ဟာတွေကိုပါအရေးယူတာမျိုးမဖြစ်အောင်ကိုမြင့်တော်အဓိကဘယ်လိုအကြံပေးခြင်းလဲ
။အဓိကတော့လွတ်လပ်တဲ့မီဒီယာရဲ့သဘောသဘာဝကိုအစိုးရနားလည်ဖို့လိုတယ်။နိုင်ငံပိုင်မီဒီယာလိုမျိုးကိုမီဒီယာလို့ယူဆနေရင်အစိုးရကသူက propaganda မီဒီယာကိုပဲသူကသတင်းမီဒီယာလို့ထင်နေရင်ဟိုမီဒီယာရဲ့သဘောသဘာဝနားမလည်ဘူး။အဲကြောင့်လွတ်လပ်တဲ့မီဒီယာရဲ့သဘောသဘာဝအဲ့လိုနားလည်မှလွတ်လပ်တဲ့မီဒီယာတွေရှင်းတမ်းရေးကိုလည်းအစိုးရကထည့်သွင်းစဉ်းစားမယ်။အဲ့ဒီလွတ်လပ်တဲ့မီဒီယာတွေရဲ့အဆင့်တိုင်းမြင့်မှဟိုအရေးသွင်းမြင့်မှလာရေးကိုလည်းအစိုးရကသူပါလုပ်ပေးရမလဲဆိုတဲ့ဟာမျိုးလည်းဟိုထည့်သွင်းစဉ်းစားမယ်ပေါ့နော်။နောက်တစ်ချက်ကတော့လူထုကိုလည်းဟိုရေးချင်းမြင့်လာဖို့တည်င်းနဲ့ပတ်သက်တဲ့ရေးချင်းမြင့်လာဖို့ဆိုတော့လွတ်လပ်တဲ့မီဒီယာအားကောင်းဖို့လိုတယ်ပေါ့နော်။နိုင်ငံပိုင်မီဒီယာရှိနေရင်လူထုကလုံလောက်ပြီဆိုတော့ဟိုအာဏာရှင်ခေတ်ကအတွင်းမျိုးနဲ့တော့တည်င်းမီဒီယာဒီဖွံ့ဖြိုးလာဖို့တရမီဒီယာတွေဟိုအားကောင်းလာဖို့လူထုကအသိဉာဏ်မြင့်မားလာဖို့ကမလွယ်သေးဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကိုစီသူကိုမြင့်တော်ပြောသွားတဲ့အချက်ပြင်ကိုစီသူအနေနဲ့တာဝန်ရှိတဲ့လူတွေအာဏာပိုင်တွေကိုဘယ်လိုအကြံပေးချင်ပါလဲ
အဓိကကတော့ဒီမြန်မာနိုင်ငံမှာတရမီဒီယာဖွံ့ဖြိုးရေးကိုသူတို့သိသိချာချာနားလည်ဖို့လိုပါတယ်နားလည်ပြီးတော့မှသူတို့ပံ့ပိုးရမယ့်အပိုင်းတွေအဲ့ဒီလိုတွေအများကြီးရှိတယ်ခုနကတော့လိုပဲဒီဝါရဖြတ်နေတဲ့ဟိုဟာတွေကိုပဲ तू ကသူ့ရဲ့အစိုးရဟာတွေကိုပဲ तू ကဒါဟုတ်တယ်လို့ထင်နေတယ်ဆိုရင်တော့ကူမှားပါပေါ့နော်နောက်တစ်ဖက်ကလည်းဒီကုဏတော်လို့သတင်းမီဒီယာနဲ့ပတ်သက်တဲ့တာဝန်ရှိတဲ့အဖွဲ့အစည်းတွေဆိုရင်ဒီသတင်းမီဒီယာတွေကျင့်ဝတ်နဲ့ကုဏတော်လို့အရေးသွေးတွေမြင့်လာအောင်ပြီးတော့မှမှားတယ်ဆိုတာတွေလည်းထောက်ပြတဲ့အလေးထားတွေဖြစ်လာအောင်အဲ့ဒီဘက်ကလည်းလုပ်ပေးဖို့လိုမယ်လို့တော့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာပါဝင်ဆွေးနွေးပေးတဲ့ဦးမြင့်ကျော်ဦးစီသူအောင်မြင့်အထူးပဲကျေးဇူးတင်ပါတယ်ခင်ဗျာမြန်မာနိုင်ငံသတင်းမီဒီယာကောင်စီကတွေ့ဖက်အတွင်းမှုတဦးမြင့်ကျော်စာနယ်ဇင်းဆရာဦးစီသူအောင်မြင့်တို့ဆွေးနွေးသွားကြတာပါCOVID-19 အရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုယာယီအားဖြင့်ပုံစံပြောင်းလဲထုတ်လွှင့်နေတာဖြစ်ပြီးအခုဆွေးနွေးခန်းကိုအင်္ဂါညတရက်လတိုင်းအစီအစဉ်နေရာမှာအစားထိုးထုတ်လွှင့်နေတာပါ VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြရတဲ့အတွက်အထူးကျေးဇူးတင်ပါတယ်ကျွန်တော်ကျော်ကျော်သိမ့်ပါခင်ဗျာ